ပြည်ထောင်အမေရိကန်နိုင်ငံအကြားကုန်သွယ်ဆက်ဆံရေးနဲ့ပတ်သက်ပြီးရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ပြောဆိုထားတာတွေအပေါ်သတိထားစောင့်ကြည့်နေတယ်လို့ကုန်သွယ်ရေးဆိုင်ရာတရုတ်အကြီးအကဲတာဝန်ရှိသူကဗိုလ်ဒူးနေကဝါရှင်တန်မြို့တော်မှာပြောလိုက်ပါတယ်။တရုတ်နိုင်ငံဟာကုန်သွယ်ရေးမှာတာစီရဖို့အတွက်တရုတ်ယွမ်ငွေကိုဈေးကစားရဲဆိုပြီးမဲဆွယ်စီးပွားပွဲတွေအတွင်းထရန့်ကဆွဆွဲထားတာပါ။တရုတ်ဘက်ကတော့ဒီဆွဆွဲချက်ကိုညှင်းထားပါတယ်။တရုတ်နဲ့ကုန်သွယ်တာမှာအမေရိကန်ဘက်ကလူငွေပြနေတာကိုလျှော့ချဖို့တရုတ်ကုန်ပစ္စည်းတွေအပေါ်ကုန်သွယ်ကုန်တွေတိုးကောက်သွားမယ်လို့လည်းရွေးကောက်ခံသမ္မတကချိန်ချောက်ထားပါတယ်။တရုတ်နဲ့အမေရိကန်နှစ်နိုင်ငံစလုံးဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့အဖွဲ့ဝင်တွေဖြစ်ကြတယ်လို့နိုင်ငံတကာကုန်သွယ်ရေးဆိုင်ရာတရုတ်ဒုတိယဝန်ကြီးချန်ချန်ချန်ကပြောပါတယ်။မစ္စတာထရန့်သမ္မတတာဝန်ဆပြီးထမ်းဆောင်တဲ့အခါ WTO စည်းကမ်းသတ်မှတ်ချက်တွေအရလိုက်နိုင်ရမယ့်စည်းကမ်းတွေကိုအမေရိကန်ကအတိအမှတ်ပြုတင်ကြောင်းအသိပေးသွားမယ်လို့လည်းဆိုပါတယ်။ကမ္ဘာငွေကြေးစည်းကမ်းမှာအမေရိကန်ဒေါ်လာငွေတန်ဖိုးတက်နေတဲ့ကြားမှာပဲ၈နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ဒေါ်လာကိုတရုတ်ယွမ်ငွေ 6.9 ယွမ်အထိဒီကနေ့တရုတ်ကဈေးချလိုက်ပါတယ်။